မှန်ချင်းနိုင်ပြပြသွားတာပါရှင်အခုတော့အမေရိကန်သမ္မတအင်ဂျူရောမှာ42စက္ကန့်ကြာပြောခဲ့တဲ့စကားအတွက်တက်မရော်နဲ့တရားရင်ဆိုင်ရဖို့ရှိနေတဲ့ကချင်ခရီးယန်ဆရာတော်ရဲ့ဖြစ်ရပ်ကိုလည်းပြောပြပါမယ်ကချင်နှစ်ချင်းခရီးယန်ဖွဲ့ချုပ် KVC ဥက္ကဋ္ဌတိတ်ခါရရဆရာတော်ဒေါက်တာခါလမ်ဆန်ဆွန်ကိုတက်မရော်ကပြမှုဆိုင်ရာဥပဒေပုံမှာ200နဲ့တရားစွဲဖို့ရုံးတော်မှာဥတိုင်းလျှောက်ထားတာဟာလက်လက်စွာထုတ်ဖော်ပြောဆိုခွင့်အတွက်အတားအဆီးဖြစ်တယ်လို့လူခွန်ရေးဆိုရှာဆောင်ရွက်သူတွေကပြောပါတယ်ဆရာတော်ကတော့သူ့အနေနဲ့တရားရုံးမှာပွင့်လင်းမြင်သာပြောနိုင်ဖို့အတွက်မျှော်လင့်နေပါတယ်ဗီဒီယိုသတင်းတောက်ကိုစောထက်မြန်မြန်သတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်မှာတိုက်ပွဲကြီးဖြစ်နေပြီးမြမစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူခွင့်ရချိုးပေါက်တာရှိနေရလို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်ခလန်ဆန်ဆွန်ကတမဒထရမ်နဲ့ဇော်လာ18ရက်ကတွေ့ရအခါမှာပြောခဲ့ပါတယ်အဲ့ဒီအပေါ်မှာတမတော်ဘက်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲထားပြီးဆရာတော်ဘက်ကတော့အရင်ကလိုတက်ကခေါ်ယူဆွဆွေးရမျိုးတဲ့တရားရုံးမှာဥဒတ်လျှောက်ထားတာဟာတိုးတက်မှုတစ်ခုလိုမြင်ကြောင်းဒီအတွက်လည်းမြင်များတတ်တာပြောဆိုခွင့်ရဖို့ပြောလင်းထားကြောင်းဆရာတော်ခလမ်ဆန်ဆောင်က VOE ကိုပြောပါတယ
်ကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ရဲ့အခြေအနေကိုမစိတ်မမြတ်တမ်းနဲ့ဟိုပြင်ပြထားချင်ဖြစ်တာပေါ့ဆရာတော်ဂျန်နီဒီဖက်ဒရယ်ဒီဒီမိုကရေစီကိုဒီဘောရဲ့စစ်စနစ်တပေါ်ကတော့ကျွန်တော်ခရီးရင်ဒီဘယ်မဆိုလို့ပါဘူးအားလုံးပေါ့နော်ဟိုမိမိယုံကြည်ဖို့ကြရကိုဒီဘောကခံစားစေချင်တဲ့ဘောနဲ့ပြောချင်ဖြစ်ပါတယ်။ဒီလိုတရားရုံးမှာအမှုကရင်ဆိုင်ရမယ်ဆိုရင်ကျွန်တော်တော့ဒီ presenting base ရှိနေပါတယ်။ဒီလိုတရားရုံးကနေသူ့မင်းမြင့်သားစွာတရားဆွေးဆိုပေးဆိုတာကြောင်းနေမှုတစ်ခုအနေနဲ့မြင်ပါတယ်။တရားရုံးမှာသူ့မင်းမြင့်သားစွာမျက်သားစွာပြောဆိုနိုင်နေဆိုတော့ကောင်းတဲ့လက္ခဏာတစ်ခုပေါ့။
ဒီကိစ္စပေါ်မှာအမှုတည်ဆောက်ဖို့ခက်ခဲလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကလည်း VOE ကိုပြောခဲ့တာရှိပါတယ်။ဒီကိစ္စဟာမြန်မာတရားစီရင်ပိုင်ခွင့်အာဏာပြင်ပမှာရှိတဲ့အမှုဖြစ်လို့ပြည်တွင်းမှာပြန်ပြီးအရေးယူဖို့လျှောက်ထားရဆိုတာကလည်းဥပဒေနဲ့မညီညွတ်ဘူးလို့သူကပြောပါတယ်။ဒီဖြစ်ရပေါ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပြုစောင့်ကြည့်နေပြီနဲ့သုံးဆောင်တရားမှတ်ချက်တော်မပေးပါဘူး။ဆရာတော်ခလမ်ဆန်ဆွန်ကတမရထရန့်နဲ့ပြောလုံးပြောဆိုရဲ့အချက်တွေဟာမှန်ကန်ပြီးဘာသာရေးနဲ့ပတ်သက်တဲ့နေရာတွေမှာရည်ရွယ်ချက်ရှိရှိတက်ဆွဲထားတာမျိုးအရင်ကရှိခဲ့သလိုစစ်ပွဲရေးအတွင်းမှာဖျားเจ้าတွေပျက်စီးခဲ့ရလဲရှိခဲ့တယ်လို့ကချင်ငင်းငယ်ကြီးကွန်ရကဒေါ်ခွန်ကြားကပြောပါတယ်။နောက်မှာအခုလိုမျိုးဖိအားတွေကအမှန်တရားပေါ်ထွက်ဖို့ခက်ခဲသွားနိုင်တယ်လို့သူကပြောပါတယ
်။ KBC ဆိုတာတော့ဒီကချင်လူမျိုးတွေရဲ့ဆိုလို့ရှိရင်အနည်းဆုံးကတော့55ရာခိုင်နှုန်းကို coverage ရှိဖြစ်တဲ့အသင်းတော်ဖြစ်တယ်ပေါ့။အဲ့တော့ဒီအသင်းတော်ရဲ့အကြီးဆုံးသောဥက္ကဋ္ဌခေါင်းဆောင်ကဒီလိုမျိုးအမှန်တရားပြောတဲ့အတွေ့အကြုံလို့သူကတရားစွဲဆိုခံရတယ်လို့ပြောတဲ့အခါမှာကျမတို့အနေနဲ့ကျတော့ဒါအကုန်လုံးဒီကချင်လူမျိုးအကုန်လုံးကိုတိတ်ဆိတ်သွားစေအောင်ချင်းချောက်ချက်တစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင
်။စစ်တပ်ကကချင်မှာတမန်ရဲသားတွေပေါ်တရားစွဲဆိုတာမျိုးရှိခဲ့ပေမဲ့အခုကချင်ဘာသာရေးခေါင်းဆောင်အထိတရားစွဲလာတဲ့အပေါ်မှာအလားတူကိစ္စတွေထပ်ဖြစ်လာနိုင်တယ်လို့တပ်ဖက်ကလည်းအမှုတွေကိုရှုံးပေးခဲ့တာမျိုးဘယ်တော့မှမရှိခဲ့ကြောင်းလူခွင့်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့ကချင်တိုင်းရင်းသားနော်အောင်ကပြောပါတယ်။ကုလသမဂ္ဂညညာစာရန်တွေပြည်ညင်းတွေမှာပါတဲ့နိုင်ငံသားတိုင်းရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လည်းစန့်ကျင်နေရလို့သူကဆိုပါတယ်။
ဒီလိုမျိုးဘာမှမပြောပါတော့တဲ့ဟာတောင်မှတတ်တကတူတူတရားစွဲဆိုတဲ့အပိုင်းကတော့ဘာမှလုပ်လို့မရဘူးလုပ်ချင်တိုင်းလုပ်တယ်ဘာမှပြောရေးဆိုခွင့်မရှိဘူးပြောဆိုခွင့်လူလက်စွာထုတ်ဖော်ပြောဆိုခွင့်မရှိဘူးဆိုရဟာတတ်ကိုချီလို့ရှင်ကဘာမှလုပ်လို့မရဘူးဆိုတဲ့တာစီတပင်းတော့အပိုင်းဖြစ်နေတာဟာတော့သိရှိရတာပေါ့နော
်ဇူလိုင်လကအမေရိကန်နိုင်ငံသားကြီးကလုပ်တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တိုးတက်ရေးဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တဲ့တချင်သေယုတ်ဆရာနှစ်ဦးရဲ့မြန်မာနိုင်ငံပြန်သွားမယ့်အခြေအနေကိုအမေရိကန်အင်ဂျူရောကအနီးကစောင့်ကြည့်နေကြောင်းဒုသမ္မတမိုက်ပင်စ်ယုံကကြီးညာချက်ထုတ်ထားသလိုဘာသာရေးဆိုင်ရာညီလာခံမှာသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိမ့်ဆက်ခံရမှာကိုစိုးရိမ်နေကြောင်းလည်းအမေရိကန်နှစ်ချင်းခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကကြီးညာချက်ထုတ်ပြန်ထားပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။ခုဒုသရင်သတင်းမှာတစ်ပုဒ်ကိုပြောပြပေးခြင်းပါသေးတယ်။တရှိုးလုတ်တဲ့ဆိုတဲ့တံပြားနဲ့တရုတ်နိုင်ငံမှာအဖမ်းဆီးခံနေရတဲ့တရုတ်ငွေပါအော်စတြေးလျနိုင်ငံသားရန်ဟန်ချွန်ရဲ့အမှုမှာအော်စတြေးလျအစိုးရဘက်ကဘာမှဝင်မစွပ်ဖို့တရုတ်အာဏာပိုင်တွေကတတိပေးလိုက်ပါတယ်။ဇန်နဝါရီလကလေးကဘေကျင်းမှာအဖမ်းခံနေရတဲ့ရန်ဟန်ချွန်အနေနဲ့ရန်ဟန်ချွန်နဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေရဲ့လက်တလောပြုမှုပုံတွေကိုအော်စတြေးလျအစိုးရကပို့ပြီးတော့ဝေဖန်လာနေတဲ့အကြောင်းစစ်တမီက VOA သတင်းတောက်ဖေးမာစာပြဖို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တရုတ်တန်တမန်ဟောင်းတဦးဖြစ်တဲ့ဆာယုဆရာရန်ဟန်ချွန်ဟာတရုတ်နိုင်ငံရဲ့လုံခြုံရေးအတွက်ထိခိုက်အောင်လှုံ့ဆော်ခဲ့တဲ့ဆိုတဲ့စစ်ဆဲမှုနဲ့စောင့်ဆန်းစစ်ဆေးမှုကိုခံနေရတာဖြစ်တဲ့ အခုတော့သူ့ကိုတရှုလုပ်တယ်ဆိုတဲ့တန်တရားနဲ့ဆွဲချက်တင်လိုက်ကြောင်းဩစတြေးလျအစိုးရကိုအကြောင်းကြားခဲ့တာဖြစ်ပါတယ်သူ့ကိုမိသားစုဝင်တွေနဲ့ရောသူ့ရဲ့ရှင်းနေတွေနဲ့ပါပေးမတွေ့ပဲဂျန်ဂျူရီလာကလေးကဘေးကင်းမှာဖမ်းဆီးထားကြတာပါဒါကြောင့်ဩစတြေးလျအစိုးရကပြင်းထန်တဲ့စာသားတွေပါတဲ့အကြီးညာချက်တစ်စောင်ထုတ်ပြန်တန့်ခွက်ခဲ့ပြီးဒီစာရင်းဆရာကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာစိုးရရဲ့အခြေအနေရှိနေတဲ့အတွက်သူ့ရဲ့အနောင်မင်းစိုးရင်ကြောင့်ပြောဆိုခဲ့ပါတယ်စစ်နေအခြေစိုက်ဒီပညာရှင်ကိုသူ့ရဲ့နိုင်ငံရေးယုံကြည်ချက်ကြောင့်ဖန်ထားတာဆိုရင်ပြန်ပြီးဆွတ်ပေးတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်ပိန်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်ဩစတြေးလျမူဝါဒရေးရာမဟာဗျူဟာဌာနက Alex Jones ကတော့ဒီစာရေးဆရာအတွက်တခြားအနောက်အင်္ဂါရှိနိုင်ငံတွေကပါပါဝင်ပြီးလှုပ်ဆောင်လာတယ်လို့ပြောပါတယ
် Countries like the UK, Canada, the US and the EUall have a stake in
ဒီတိုင်းတို့ကနေရာတို့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့လိုနိုင်ငံတွေကလည်းဒီကိစ္စမှာပါဝင်သင့်ပါတယ်အာရှနိုင်ငံတွေမှာလူတွေရဲ့ရပိုင်권အတွက်ဖိနှိပ်ချုပ်ချယ်မှုမရှိအောင်အကာအကွယ်ပေးဖို့အားလုံးကတောင်းဝန်ရှိပါတယ်ဒါပြင်